ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကစေဦးစည်းချုပ်ခိုင်စောမြတ်နဲ့အရာရှိနှူးကိုဒီနေ့မနက်ပိုင်းစစ်တွေမြို့မှာတနက်နဲ့ပြစ်သက်ခံရပြီးသေဆုံးသွားခဲ့ပါတယ်။အခင်းဖြစ်ပြီးတဲ့နောက်စစ်တွေမြို့ပေါ်လုံခြုံရေးတိုးမြင့်ထားပြီးလမ်းသွားလမ်းလာတွေကိုလည်းစစ်ဆေးနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်စစ်တွေမြို့ပေါ်ကစက်ယုံစုရက်ွက်အကွက်73စီဆိုင်တန်းရှိမှာဒီကနေ့မနက်ပိုင်း9နာရီလောက်ကရခိုင်ပြည်လူမျိုးရေးပါတီ ALP စီဦးစီးချုပ်ခိုင်စောမြတ်နဲ့အရာရှိနှူးတို့တနက်နေ့ပြစ်ဒဏ်ခံရပြီးတေဆုံသွားခဲ့ပါတယ်။စစ်ကောင်စီကဒီကနေ့ကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကနေအပြန်ဆိုင်ကနေလူတို့ကပြစ်ခတ်သွားတာလို့အနီးနားမှာရှိတဲ့စစ်တွေမြို့ကန်တူကပြောပါတယ်
။နနေ့9နာရီလောက်ကပေါ့နော်အဲ့လိုမျိုးလာပြီးတော့သူတို့၃ယောက်ဇလုံးကိုအဲ့မျိုးတနင်္ဂနွေ5ရှင်းလောက်ပြစ်သွားရလို့ပေါ့၃ယောက်5ရှင်းလောက်ပြစ်သွားတာကြောင့်သူတို့အဲ့အိညာပဲတည်သွားရဆိုလို့တရားပေါ့နော်ဒီနေ့နဲ့တော့ဖိုင်ရပဲပေါ့ဟုတ်ကဲ့။ပြစ်သက်သွားလူတွေလူတွေမြင်လိုက်တယ်ပေါ့လူတို့ကလာပြီးတော့အဲ့လိုမျိုးတကယ်ပေါ့ကနေပြီးတော့ပြစ်သက်သွားရဆိုတော့တရားပေါ့နော်။
တေဆုံးသူ၃ဦးက ALP စီဦးစီးချုပ်နဲ့အရာရှိနှူးဖြစ်တယ်ဆိုတော့ကိုရခိုင်နိုင်ငံရေးအတိုင်းဝိုင်းတဲ့ကအတည်ပြုကြပါတယ်။ ALP စီဦးစီးချုပ်ခုလိုပြစ်ခတ်လုကြံခံရတာနဲ့ပတ်သက်ပြီးရခိုင်ပြည်လူမျိုးရေးပါတီ ALP ကိုဆက်သွယ်မေးမြန်းလို့မရသေးသလို ALP ကလည်းတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။သူတို့ကိုဘသူကဘယ်အဖွဲ့ကပြစ်ခတ်လုကြံတယ်လဲဆိုတာလည်းမသိရသေးပါဘူး။စစ်တွေအခြေစိုက်ထားတဲ့ ALP အဖွဲ့ဝင်တချို့ကို AA ရခိုင်တပ်ဖွဲ့ကဖမ်းဆီးခဲ့တာမျိုးတွေရှိခဲ့သလို ALP တပ်ဖွဲ့ဟာမြန်မာစစ်ကောင်စီနဲ့ပေါင်းပြီး AA အဖွဲ့ဝင်တချို့ကိုဖမ်းဆီးတာမျိုးလည်းရခိုင်ကရှိခဲ့ပါတယ်။ဒီအတွက် AA ရခိုင်တပ်ဖွဲ့နဲ့ ALP ကြားတင်းတင်းမာမာအခြေအနေတွေကြုံခဲ့ပူပါတယ်။ရခိုင်ပြည်လွတ်မြောက်ရေးပါတီရခိုင်ပြည်လွတ်မြောက်ရေးတပ်မတော် ALP ALA ဟာပြီးခဲ့တဲ့2015ခုနှစ်ကအစိုးရနဲ့ငြိမ်းချမ်းရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားပြီးလက်ရှိစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်နေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ AA ရခိုင်တပ်ဖွဲ့နဲ့မြန်မာစစ်ကောင်စီကြားမှာတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့နှုတ်အားဖြင့်အပြစ်ခတ်ရစေးယူထားပေမဲ့တရားဝင်အပြန်အလှန်သဘောတူလက်မှတ်ထိုးထားတာမျိုးမရှိသေးပါဘူး။စစ်တွေမျိုးပေါ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုလိုပြစ်သက်ခံရတာတွေဓာတ်ထိုးခံရတာတွေတေဆုံအလောင်းတွေမကြာခဏတွေ့လာရတာကြောင့်တနေ့ထက်တနေ့စိုးရိမ်မကင်ဖြစ်လာရတယ်လို့လဲစစ်တွေဒေသခံအမျိုးသမီးတူကပြောပါတယ
်တိုက်ဝဲဖြစ်တယ်ဆိုပေမဲ့ပေါ်တော့ဒီအာနာသိမ့်ပြီးနောက်ပိုင်းမှာဒီလိုမျိုးဒီစစ်တွေမှာကျတော့ဒီလက်နက်ကိုင်အဖွဲ့တွေပြစ်သက်ခံပြစ်သက်တာတွေအဲ့လိုမျိုးပေါ့နော်ဒီရဲသားတွေကိုပြစ်သက်တာတွေပါတယ်ပိုများလာပေါ့ဆိုတော့ဒီနေနေကြတယ်ဆိုပေမဲ့ဘယ်လိုပြောရမလဲဆိုတော့ဒီကြောက်ကြောက်နဲ့နေနေရတဲ့ပုံစံမျိုးရှိပေါ့နော်ကိုကဘာမှမလုပ်ထားမယ်မျိုးပါပြီးပြတဲ့တာလေအဲ့လိုမျိုးဖြည့်ရှင်လည်းဖြည့်မှာပေါ့နော်တို့ကအကုန်လုံးကအဲ့လိုမျိုးလက်နဲ့တွေနဲ့တော်လာလို့ရတဲ့အရှင်ကြီးတွေလို့မြင်ပေါ့နော်ဆိုတော့ကို့လုံချုံရဲ့အတွက်လည်းစိုးရင်တွေပေါ့အဲ့လိုမျိုးဟုတ်ကဲ့
လက်ရှိစစ်တွေမျိုးပေါ်မှာစစ်ကောင်စီတန်တဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီးတော့နေရတော်တော်များများမှာလုံချုံရင်တိုးမြင့်ပြီးတော့ဒေသခံတွေကိုစစ်ဆေးနေတာတွေလှုပ်ဆောင်နေတယ်လို့လည်းစစ်တွေဒေသခံတွေကပြောပြကြပါတယ်ခင်ဗျာ